အတင်းရဲ့စာချုပ်NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်စက်ကိုင်ခြင်းနဲ့ဆိုရင်တက်မတော်နဲ့နေသားဆောင်တက်မှာဝင်ရောက်တာဝန်ထမ်းဆောင်မှုခွင့်ပြုမယ်ဆိုတဲ့စစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ကိုတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့တုံ့တက်သူတွေကတတိထားတုံ့ပြန်ကြပါတယ်။မြန်မာစစ်ကောင်စီဘက်ကသဘောထားဟာ
NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောမထိုးသေးတဲ့အဖွဲ့တွေအတွက်ပါအခက်အခဲရှိနိုင်ကြောင်းနိုင်ငံရေးလေလာသူတချို့ကလည်းတုံ့တက်ပါတယ်။ရန်ကုန်ကပြည်ပလာတဲ့သတင်းကိုတော့ကုသညုံကပြောပြမှာပါရှင်။ညီညာရေးကောင်ထေဖော်ရုံနဲ့ပတ်သက်ပြီးတော့ဒီလ22ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ပြောင်စုအစိုးရအဖွဲ့စည်းဝေးမှာတိုင်းဒေသနဲ့နိုင်ငံဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့အ
ပြတ်ထားတာမရှိသေးတဲ့အကြောင်း NCA လက်မှတ်ရေးထိုးအဖွဲ့ရဲ့ PBSD ခေါ်ညီနေလုပ်ငန်းစဉ်ဦးဆောင်အဖွဲ့ပြောရေးဆိုခွင့်ရှိသူနန်းရင်စိုးကဗီဒီယိုကိုပြောပါတယ
်။ကျွန်တော်စစ်ဆေးကတော့ PBSD မှာတော့မရှိသေးဘူး။ပြီးခဲ့တဲ့ NCA process မှာ security စတာကကျွန်တော်တို့အမှသဘောတူညီရထားတာမရှိသေးဘူး။ Union Act 123မှာရှိရင်လည်းဒါဘာမှကျွန်တော်တို့သဘောတူညီရထားတာမရှိသေးဘူးပေါ့နော်။ PBSD နဲ့မှတ်ချက်ပြရမယ်ဆိုလို့ဒီအဲ့ဒါကြီးကတော့သူ့ဖွဲ့ချင်းနဲ့ပဲဆိုင်မနေတူတယ်ပေါ့နော
် PPST ဟာတိုင်းသားလက်နက်ကိုင်ဖွဲ့စေဖွဲ့နဲ့စုဖွဲ့ခဲ့ပြီးတော့ NCA အရဖြစ်ပေါ်လာတဲ့ပြောင်းစုညီငယ်ညီလာခံ27ရာစုပင်လုံးအစည်းအဝေးတွေကိုပါဝင်တက်ရောက်နေတဲ့ဖွဲ့လည်းဖြစ်ပါတယ် NCA အဖြစ်အစာချုပ်ကိုလက်မှတ်မီရေးထိုးသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်ဖုံးဟန်ကတော့နိုင်ငံရေးကိစ္စတွေသဘောတူညီမှလူမျိုးရေးကဏ္ဍကိုဆွေးနွေးနိုင်မယ်လို့မြင်တဲ့အကြောင်းပြောပါတယ
်ဒီကောင်းကွန်ဒီကျေရနာကနိုင်ရေးကျေရနာရှိတယ်ဆိုတော့နိုင်ငံရေးအခြေအနေကိုဖြည့်ရှင်းပြီးမှပဲဆိုတော့လူတို့ရေးကိုဘယ်လိုလုပ်ကြမလဲဆိုတာကိုအတူတူရရှိနေနေသွားမှာပဲ။နိုင်ငံရေးပြဿနာကကျွန်တော်ထောက်ခွဲလေးချက်ကောင်းအောင်ပြန်သွားမှာဖြစ်တယ်။ကျွန်တော်တို့ကဒီလုံနဲ့ထောက်ခွဲ68ဟိုဒီပေါင်းစုံတောင်ကြီးညီနာကဒီစားကျွန်တော်စုကြိုင်လို့ပြောလာတာဖြစ်တယ်။ကျွန်တော်တမ်းဒီနေ့ကိုပိုင်ကြတဲ့ဆွေးနွေးဖို့ဖြည့်ရှင်းနိုင်တယ်ဆိုလို့ရှိရင်တော့ဒါတော့ဘုရုပ်ကြီးလည်းသွားလိမ့်မယ်လို့ကျွန်တော်တို့ကအပြုကြည့်ပါတယ်ဗျ။
ပြီးခဲ့တဲ့ April လကတော့ NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကင်အဖွဲ့တွေရောမထိုးထားတဲ့အဖွဲ့တွေပါညီငယ်ရေးဆွေးနွေးဖို့အတွက်စစ်ကောင်စီကကန့်လန့်ခဲ့ရမှာလက်မှတ်ထိုးအဖွဲ့က9ဖွဲ့နဲ့မထိုးတဲ့အဖွဲ့က3ဖွဲ့ပေါင်း10ဖွဲ့ကနေပြီးတော့လက်ခံဆွေးနွေးခဲ့ပါတယ်နိုင်ငံရေးလေလာသုံးသပ်သူဦးရဲထွန်းကတော့စစ်ကောင်စီအုပ်ထဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ဟာလက်ရှိဆွေးနွေးနေတဲ့အဖွဲ့တွေရဲ့တင်ပြချက်တွေပေါ်မှာခြေခံပြီးတော့ပြောဆိုတာမျိုးဖြစ်နိုင်တဲ့အကြောင်းသုံးသပ်ပါတယ်ဒါပေမဲ့လည်းတိုင်းသာလက်နက်ကင်အဖွဲ့တွေအားလုံးကိုခြုံပြီးတော့ပြောဆိုတာမျိုးတော့မဖြစ်သင့်ဘူးလို့သူကသုံးသပ်ပါတယ်
ထုံပြီးတော့ NCA မထွက်ရသေးတဲ့အဖွဲ့ထုံပြီးသားအဖွဲ့တွေကိုပြောရမျိုးဆိုရင်တော့တော်တော်မှားသွားပြီပေါ့နော်။ဒါပြောလို့ဆိုတော့ဒီညီငယ်ရေးလက်မှတ်ထိုးပြီးတဲ့အခါကျတော့ဆက်ပဲစနစ်တည်ထောက်ဖို့အတွက်အခြေခံဥပဒေမှာဘာတွေတင်ရမလဲဘာတွေဟောပြရမလဲဆိုတာကိုအဓိကဆွေးနွေးနေကြတာ။အဲ့ဒါဆွေးနွေးရင်းနဲ့မှစက်တွေအပြင်ပြောင်းရေးကိစ္စပေါ့။အဲ့ဒါကိုလုပ်ရမှာ။အဲ့ဒါက NCA စာချုပ်ထဲမှာလည်းရှင်းရှင်းလင်းလင်းပါပြီးသားဗျာ။နလမှုရေလွယ်မသွားလို့ရှိရင်တော့ NCA မထိုးရသေးတဲ့အဖွဲ့ကြီးတွေကလည်းထိုးတော့ဘူးပေါ့ဗျာထိုးပြီးသားအဖွဲ့တွေထဲမှာကလည်းပြန်ပြီးတော့အသေးသေးဆွန့်ဆိုပေးဖို့ဖြတ်ပြီးတော့ဟိုတောင်းဆိုတာတွေဖြစ်လာနိုင်တာပေါ့နော
်လက်ရှိအချိန်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ကရင်ချင်းစတဲ့တပ်ဖွဲ့တွေပြင်လက်မှတ်မထိုးသေးတဲ့ကချင်း KNI AA ရခိုင်တောင်းပလောင်နဲ့ကုကန်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားမှာစီးပိပခါတွေကြီးထွားနေပါတယ်အချိန်ထဲမှာလဲစစ်ကောင်စီတပ်တွေနဲ့မြန်မာနိုင်ငံအလေပိုင်းက PDF တပ်ဖွဲ့တွေကြားမှာလဲတိုက်ပွဲတွေကနေ့စဉ်ဆိုးသလိုဖြစ်နေပါတယ်။ဒါကြောင့်မလို့အပြစ်ကတ်ရစဲလက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အများစုဒီမြန်မာစစ်တပ်နဲ့နေကြာဆောင်အဖွဲ့တွေမှာပေါ်ဝင်လာဖို့ဆိုတဲ့ကိစ္စဟာလက်တွေ့မကျတဲ့ကိစ္စတစ်ခုဖြစ်နေတဲ့တိုင်းသားတွေနဲ့တုံ့သက်သူတွေကတုံ့ပြန်ပြောဆိုနေတာဖြစ်ပါတယ်ခင်ဗျာ။